နိုင်ငံရေးနဲ့ဆက်နွယ်ပြီးတရားစွဲဆိုခံထားရတဲ့အမှုတွေအလုံးအပိသရုပ်သိမ်းနိုင်ရေးတွေတာဝန်ရှိသူတွေဆက်လက်လှုပ်ဆောင်နေတဲ့အကြောင်းကိုအရင်ဆုံးတင်ပြပေးပါမယ်။နိုင်ငံရေးနဲ့ဆက်နွယ်ပြီးတရားစွဲဆိုခံထားရတဲ့အမှုတွေအလုံးအပိသရုပ်သိမ်းနိုင်ဖို့အတွက်ပြည်ထောင်စုဝန်ကြီးဌာနအနေနဲ့ဆက်လက်လှုပ်ဆောင်နေတယ်လို့သမရယုံဝန်ကြီးဌာနပြောခွင့်ရသူကဒီ VOA ကိုပြောပါရယ်။နိုင်ငံတော်အတိုင်းအမြံကပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့ညွန်ကြားချက်နဲ့အတူပြည်ထောင်စုဝန်ကြီးဌာနအနေနဲ့နိုင်ငံရေးအမှုတွေကိုစီစဉ်နေတာဖြစ်တယ်လို့သိရပါရယ်။ဒီအကြောင်းကိုတော့ VOA သတင်းတော်မမမြင့်ခိုင်ကစုံစမ်းမေးမြန်းထားပါရယ်ရှင်
။တနိုင်ငံလုံးမှာရှိတဲ့နိုင်ငံရေးနဲ့ဆက်နွယ်ပြီးတရားစွဲဆိုခံထားရတဲ့အမှုတွေကိုရုပ်သိမ်းဖို့ပြည်ထောင်စုဝန်ကြီးဌာနအနေနဲ့စတင်စီစဉ်နေပါပြီ။ပြစ်မှုဆိုင်ရာကျင့်သုံးဥပဒေပုံမှန်494အရနိုင်ငံရေးနဲ့ဆက်နွယ်တဲ့အမှုတွေကိုပြန်လည်ရုပ်သိမ်းပေးဖို့ဘယ်အမှုတွေအကျုံးဝင်တယ်လဲဆိုတာစတင်စီစဉ်နေတာဖြစ်ပြီးနိုင်ငံရေးနဲ့နွယ်ပြီးတရားစွဲဆိုခံထားရသူခန့်မှန်းခြေ200ကျော်လောက်ထပ်ပြီးလွတ်မြောက်လာဖို့ရှိတယ်လို့သမရယုံဝင်ကြီးဌာနရဲ့ပြောရေးဆိုခွင့်ရှိသူဦးစောထေက VOA ကိုပြောပါတယ်
။အခုလုပ်နေတဲ့အဲဒီညာနဲ့ထီတဲ့ကျွန်တော်တို့အကျဉ်းသားတွေက200ကျော်ရှိတယ်လို့သိရတော့အဲ့တော့ဒီရပြောတာမျိုးပြည်ထောင်စုကတင်ပြတာအဲဒီကိရတာရတာတော့ဒီလိုရှိနေတယ်အဲ့ဒါလည်းထပ်ပြီးတော့ဟိုလုံးလို့ရပါတယ်ဟိုရုပ်သိမ်းလို့ရပါတယ်ဆိုတော့အဲ့ဒါကိုလည်းပြန်စစ်စစ်ပြီးလုပ်တာဖြစ်တယ
်နိုင်ငံကြီးနဲ့ဆက်နွယ်တဲ့အမှုတွေကိုရုပ်သိမ်းရမှာနိုင်ငံကြီးအမှုဆိုပေမဲ့အကြမ်းဖက်တာမျိုးရာဇဝတ်မှုကျူးလွန်တာမျိုးဆိုရင်တော့အမှုရုပ်သိမ်းပြီးမှမဟုတ်သလိုတရားစွဲဆိုထားတဲ့ဥပဒေပုံမှန်တွေကိုကြည့်ပြီးမဆုံးဖြတ်ပဲကာယကံရှင်ရဲ့လှုပ်ဆောင်ချက်ကိုကြည့်ပြီးအမှုရုပ်သိမ်းမှာဖြစ်တယ်လို့ဦးစောထေကပြောပါတယ
်ဆိုတော့နိုင်ငံရေးနဲ့လိုတဲ့ဟာဆိုကျွန်တော်တို့ကနံပါတ်1ဟိုနိုင်ငံရေးဆိုပြီးတော့ဒီလိုတက်ပြီးတော့ပြရားမှုကျွလုံလို့မရအောင်နံပါတ်2ဆိုတော့နိုင်ငံရေးဆိုပြီးတော့ဟိုအကြံဖက်လို့လို့မရအောင်ဒါမျိုးတွေရှိတယ်ဟုတ်အဓိကအဲ့ဒီဟို freedom of expression ပေါ့နော်ဒါမျိုးတွေနဲ့ဆိုင်တယ်တော့နိုင်ငံရေးကငင်းငင်းငင်းငင်းနဲ့ဆောင်ရွက်ဆောင်ရွက်ချက်ဖြစ်ရမယ်ကံလို့ပါရတယ်သူတို့ဟိုစက်တက်ပေါ်ပြန်ဆင်းနေ
နိုင်ငံတော်အတိုင်းအမြံပုံကိုဒေါက်ဆန်းစုကြည်ရဲ့ညွှန်ကြားချက်နဲ့အညီပြည်ထောင်စုဝန်ကြီးဌာနအနေနဲ့မြန်မာနှစ်တက်ကိုရုံးပိတ်ရပြီးဧပြီ23ရက်နေ့နောက်ပိုင်းတနိုင်ငံလုံးကနိုင်ငံကြီးနဲ့ဆက်နွယ်ပြီးတရားစွဲဆိုခံထားရတဲ့အမှုတွေကိုအပြည့်အစုံရုပ်သိမ်းဖို့လှုပ်ဆောင်နေတာဖြစ်တယ်လို့ဦးစောထေကပြောပါတယ်ဧပြီ9ရက်နေ့ကနိုင်ငံတော်အတိုင်းအမြံပုံကိုဒေါက်ဆန်းစုကြည်ကနိုင်ငံကြီးအကျဉ်းသားတွေတက်ကြွလှုပ်ရှားသူတွေနဲ့နိုင်ငံကြီးနဲ့ဆက်နွယ်ပြီးအမှုရင်ဆိုင်နေရတဲ့ចောင်းသားတွေကိုလွတ်မြောက်ရေးကြိုးပမ်းဆောင်ရွက်သွားမယ်လို့ကြေညာပြီးနောက်တည့်ရဲ့ April 10ရက်နေ့မှာတော့ပြစ်မှုဆိုင်ရာကျင့်သုံးဥပဒေပုံမှန်494အရသက်ဆိုင်ရာတရားရုံးတွေကအမှုရုပ်သိမ်းလိုက်တာကြောင့်တရားဝီတရားရုံးမှာအမှုရင်ဆိုင်နေရတဲ့ចောင်းသားနဲ့ဝန်ရံသူ69ဦးအပါအဝင်အခြားနိုင်ငံရေးလှုပ်ရှားသူတွေလွတ်မြောက်လာတာဖြစ်ပါတယ်။ကျန်ရှိနေတဲ့နိုင်ငံရေးနဲ့ဆက်နွယ်တဲ့အမှုတွေကိုအပြည့်အစုံရုပ်သိမ်းပေးမယ်ဆိုရင်ကြိုးဆိုသလိုအစိုးရတက်လက်ထက်မှာနိုင်ငံရေးအကျဉ်းသားတွေကိုချွင်းချက်မရှိလွတ်ပေးလိမ့်မယ်လို့ယုံကြည်ကြောင်းနိုင်ငံရေးအကျဉ်းသားကူညီဆောင်ရှောက်ရေးအသင်း EEPP ကကိုအောင်မျိုးကျော်ကအခုလိုပြောပါတယ
်အပိဓာတ်ရုပ်သိမ်းပေးမယ်နိုင်ငံရေးအကျဉ်းသားတွေအားလုံးကိုလွတ်ပေးမယ်ဆိုတော့ကျွန်တော်တို့ကကြိုးစားမှာပါဗျကျွန်တော်ဘယ်လိုပုံစံမျိုးလွတ်ပေးမလဲဆိုတာတော့ကျွန်တော်လည်းမသိရသေးဘူးနောက်ဒေါက်တာစုကြည်ကလည်းပြောထားတာကြံနေတဲ့နိုင်ငံရေးအကျဉ်းသားတွေအားလုံးကိုဟာအကုန်လုံးလွတ်ပေးနိုင်ဖို့အတွက်တို့ဆက်လက်ကြိုးစားတောင်းမယ်ဆိုပြီးတော့ပြောနေတဲ့ဟာကြီးကျွန်တော်ကြားရတယ်လေအဓိကတော့နိုင်ငံရေးကျင်းသားတွေကိုဒီလိုခေတ်ကာလမှာနိုင်ငံရေးကျင်းသားဆိုတာတယောက်မှထောင်ထဲမှာမရှိဘူးအရေးကြီးပါတယ
်နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအသင်း EEPP ရဲ့စီးရင်တွေအရတော့အကျဉ်းထောင်တွေထဲမှာနိုင်ငံရေးကျင်းသား60လောက်ကျန်ရှိနေသေးပြီးနိုင်ငံရေးနဲ့ဆက်နွယ်ပြီးအမှုရင်ဆိုင်နေရသူ290ကျော်လောက်ကျန်ရှိနေသေးတယ်လို့ဆိုပါတယ်မြန်မာသမ္မတဦးထင်ကျော်ရဲ့လွတ်ငြိမ်းခွင့်အမိန့်နဲ့ April 19ရက်နေ့မှာတော့နိုင်ငံရေးအကျဉ်းသား83ဦးလွတ်မြောက်ခဲ့ပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရအာဏာရယူပြီး April 10ရက်နေ့နောက်ပိုင်းနိုင်ငံရေးအကျဉ်းသားတွေလွတ်မြောက်ရေးကြိုးပမ်းဆောင်ရွက်ခဲ့တာနဲ့ပတ်သက်လို့ကုလသမဂ္ဂကကြိုဆိုလိုက်ပြီးတချိန်တည်းမှာပဲကျန်ရှိနေတဲ့နိုင်ငံရေးအကျဉ်းသားတွေအများဆုံးလွတ်မြောက်ရေးဆောင်ရွက်ပေးဖို့တိုက်တွန်းထားပါတယ်ရှင်